Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှိနေတနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တရရဲ့2016ခုနှစ်အော်တိုဘာလ10ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန် DC မြို့တော်ကနေလိုင်းလွန်မီတာ16 19 25တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါတရင်းနေရုံကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမှာအကြောင်းအရာတော်များများကိုသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ဝေဖန်ထိုးနှက်ပြောသွားခဲ့ကြပါတယ်။တခါထိုင်းနိုင်ငံဘန်ကောက်မြို့မှာတော့ဒီကနေ့စတင်ကျင်းပတဲ့ဒုတိယအကြိမ်အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲကိုဒီနိုင်ငံပေါင်း34နိုင်ငံနဲ့အရှေ့လယ်ပိုင်းနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။ဒီနေ့အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ Harvard တက္ကသိုလ်က Oliver Hart နဲ့Massachusetts နည်းပညာဌာနက Bent Holmstrom တို့ကပူးတွဲရရှိသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမီဇိုရီပြည်နယ်မှာတနင်္ဂနွေနေ့ညကပြုလုပ်ခဲ့တဲ့ American သမ္မတလောင်းနှစ်ဦးရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမှာ Republican သမ္မတလောင်း Donald Trump က
If I win I am going to instruct my attorney general to get a special prosecutor
သူသာသမ္မတဖြစ်လာခဲ့ရင် Hillary Clinton အီးမေးလ်အရှုပ်တော်ပုံကိစ္စအရေးယူဆောင်ရွက်သွားမယ်လို့ပြောကြလိုက်ပါတယ်ဒီလိုသမ္မတလောင်းစကားစစ်ထိုးပွဲအကြောင်းအနေနဲ့အတူရခိုင်ပြည်နယ်မောင်နှုံးမြို့ကရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းပြည်ပြည်စုံစုံတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ပြုထွေးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
တနင်္ဂနွေနေ့ကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအငင်းပွားစရာဖြစ်ခဲ့တဲ့ကိုပိုင်အီးမေးလ်စာပါသုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Republican သမ္မတလောင်း Donald Trump ကအပြင်းထန်ထက်ပြီးတော့ဝေဖန်တာပါ။သူသာသမ္မတဖြစ်ရင် Mrs. Clinton ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးယူနိုင်အောင်ဆောင်ရွက်သွားမယ်လို့ Trump ကပြောပါတယ်။Mrs. Clinton ကတော့အမျိုးသမီးတွေနဲ့ပတ်သက်ပြီး Trump ရဲ့ရရင်ပြပြပြောဆိုမှုတွေကိုထောက်ပြဝေဖန်ထားတယ်။စကားစစ်ထိုးပွဲမတိုင်ခင်ရက်ပိုင်းအတွင်းသတင်းမီဒီယာတွေကနေတဆင့်ပြန့်နှံ့ခဲ့တဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီ2005ခုနှစ်တုန်းက Trump ရရင်ပြပြပြောဆိုနေတဲ့ဗီဒီယိုဖိုင်ကိုကြည့်ရင် Trump ဟာဘယ်လိုလူစားမျိုးလဲဆိုတာသိနိုင်တယ်လို့ဒီလိုလူမျိုးအမေရိကန်သမ္မတဖြစ်သင့်ရဲ့လားဆိုပြီးတော့ Mrs. Clinton ကမေးခွန်းထုတ်ပါတယ်။နိုင်ငံကကိစ္စရပ်တွေကိုပြောဆိုရမှာတော့ဆီးရီးယားရေးနဲ့ပတ်သက်ပြီးအရသာပြည်သူတွေကိုကာကွယ်ပေးဖို့ပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့ဘေးအန္တရာယ်ကင်းတဲ့နေရာတစ်ခုဖြစ်လာအောင်တိစောက်ရမယ်လို့သူတို့နှစ်ဦးစလုံးကပြောပါတယ်။အရသစ်သွေးကြွားတွေခေါင်းထောက်လာတဲ့ကိစ္စနဲ့ပတ်သက်လို့တော့တဟာသမရဥပမာနဲ့သူ့ရဲ့ဒီပထမသမရတက်တန်းကာလအတွင်းနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့ Mrs. Clinton တို့ရဲ့ထိရောက်မှုမရှိတဲ့နိုင်ငံခြားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ဆိုပြီးတော့အရင်ကဆွဆွဲခဲ့တယ်လို့ Trump ကထပ်ပြီးတော့ဝေဖန်သွားပါတယ်။ Mrs. Clinton ကတော့ဆီးရီးယားမှာရက်သားတွေအများအပြားထိခိုက်သေးကြရတာဟာရုရှားရဲ့ရန်လိုမှုတွေကြောင့်လို့ပြောဆိုခဲ့ပါတယ်ရှင်။
Matthew Hurricane မုန်တိုင်းတံခံလာရတဲ့ Haiti နိုင်ငံမှာတော့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်နေပြီဖြစ်ပါတယ်။မုန်တိုင်းကြောင့် Haiti နိုင်ငံမှာရာပေါင်းများစွာတည်ဆုံခဲ့ကြပါတယ်။ Haiti နိုင်ငံကဘေးဒုက္ခကယ်ဆယ်ရေးဘုဌာနချုပ်ထံမှာတော့တာဝန်ရှိသူတွေကကယ်ဆယ်ရေးလုပ်ငန်းတွေနဲ့အလုပ်ရှုံနေကြပြီးတော့မုန်တိုင်းတံခံလာရတဲ့နေရာတွေကိုထရက်ကားတွေနဲ့စံနေပေးဖို့တော်ဖို့အတွက်လုပ်နေကြပါတယ်။ပြန်လည်တည်ဆောက်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကျွန်တော်တို့အများဆုံးပြန်လုပ်သွားဖို့လိုအပ်ပါတယ်။ဒါပေမဲ့အဲ့ဒါတွေမတိုင်ခင်လူတွေကိုအစားအစာတွေဝင်းကကျွေးမွေးသွားဖို့လိုပါတယ်။တချို့တွေကအိမ်တွေလေတွေတရိတ်ဆန်တွေဘာမှမရှိတော့တဲ့အတွက်ဒီလူတွေကိုသူတို့ဘာသာသူတို့ပြန်လည်ရပ်တည်နိုင်အောင်လုပ်သွားဖို့လိုတယ်လို့လည်း Haiti ပြည်ထောင်စုဝန်ကြီးကပြောသွားပါတယ်။ Venezuela, Bolivia နဲ့ Colombia နိုင်ငံတွေက Haiti နိုင်ငံကိုစားနပ်ရိတ်ခါနဲ့ယာယီရွက်ဖြင့်တဲလို့မုန်တိုင်းကူညီထောက်ပံ့ရေးပစ္စည်းတွေပေးပို့ခဲ့ပြီးတော့နိုင်ငံတကာကနေနောက်ထပ်အကူအညီတွေထပ်ရောက်လာမယ်လို့လည်းမျှော်လင့်နေပါတယ်။ Matthew Hurricane မုန်တိုင်းဟာပြီးခဲ့တဲ့သတင်းပတ်အတွင်း Haiti နိုင်ငံပြင် Dominican Republic, Jamaica, Cuba နဲ့ Bahamas တို့ကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့ Haiti နိုင်ငံကမုန်တိုင်းတံအစိုးဆုံးခံလာရတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပါတယ်ခင်ဗျာ။
ပါရှဲပင်လယ်ကွေ့တွေကအမေရိကန်စစ်သင်္ဘောတစီရှိရာနေရာဘက်ကိုရီမီနိုင်ငံကဟူသီတပုံတွေထိန်းချုပ်တဲ့နေပြည်တော်ကနေမစ်ဆိုင်းတုံးကြီးနှစ်ဆင်းပစ်လုခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောပါရယ်တနင်္လာနေ့ကအဲ့ဒီမစ်ဆိုင်းတုံးကြီးတွေကျလာပေမဲ့အမေရိကန်စစ်သင်္ဘော USS Mason ကိုတော့လာထိမှန်တာမရှိခဲ့ဘူးလို့အမေရိကန်စစ်ဘက်အရာရှိတွေကပြောပါရယ်ဒီမစ်ဆိုင်းတုံးကြီးတွေဟာအမေရိကန်စစ်သင်္ဘောကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှိမင်ကန်လွန်ပင်လယ်နီတဲကိုဒီမစ်ဆိုင်းတုံးကြီးနှစ်ဆင်းပစ်လွတ်လိုက်တဲ့အကြောင်းကိုအမေရိကန်စစ်သင်္ဘော USS Mason ကတနအီအတွင်းမှာပဲသတင်းရရှိခဲ့တာလို့အမေရိကန်စစ်ဘက်ပြောခွင့်ရသူကရိုက်တာသတင်းဌာနကိုပြောပါရယ် ဆော်ရီအာရေဗျာဥဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေကဖိခတ်တာလို့ယူဆရတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆော်ရီဒုတိယအင်ရှေ့ဆန်မိုဟာမက်ဘင်ဆယ်မန်နောက်ဆော်ရီနိုင်ငံသားရေးဝန်ကြီးအက်ဒယ်အယ်ဂျူဘီယာတို့နဲ့ပြောဆိုခဲ့ပါတယ်ရှင်
ဂျာမနီနိုင်ငံမှာပြီးခဲ့စနေနေ့ကဝင်ရောက်စီးနှင်းမှုတွင်ထွက်ပြေးလွတ်မြောက်သွားပြီးဘုံခွဲတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်ကြားရှိရတဲ့ဆီးရီးယားအမျိုးသားတဦးကိုဂျာမနီတပ်ဖွဲ့ကရဲတပ်ဖွဲ့ကတင်းလာနေ့ကဖမ်းဆီးလိုက်ပါတယ်အသက်22နှစ်အရွယ်ရှိတဲ့ဆီးရီးယားဒုက္ခသည်ဂျဘာအယ်ဘကာကိုဂျာမနီရဲတပ်ဖွဲ့ကနိုင်ငံတော်မှာညာတွင်းချင်းလိုက်လံဖမ်းဆီးခဲ့ပြီးတော့ဂျာမနီအရှေ့ပိုင်းကလိုက်ပ်ဇစ်ပြည်နယ်မှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်ချမ်ပီယံမျိုးကသူ့ရဲ့တိုက်ခန်းမှာပောက်ကွဲစေတတ်တဲ့ပစ္စည်းဂရန်ယာပေါင်းများစွာတွေ့ရှိခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေခဲ့တာဖြစ်ပါတယ်နောက်ထပ်ဆီးရီးယားနယ်ပေါ်တဦးကအာနာပိုင်တွေကိုခေါ်ခဲ့ပြီးတဲ့နောက်မှာရဲကအဘကားကိုရှာဖွေတွေ့ရှိသွားတာဖြစ်တယ်လို့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။အဲ့ဒီတန်တရားရှိခံရတဲ့သူဟာအစ္စလာမစ်အစွန်းရောက်အဖွဲ့အစည်းနဲ့ချိတ်ဆက်မှုရှိတယ်လို့လည်းမှတ်ယူရပါတယ်။စုံစမ်းစစ်ဆေးမှုကိုချုပ်ပြီးပြောရရင်တော့အထူးသဖြင့်ရှာဖွေတွေ့ရှိခဲ့တဲ့ပေါက်ခွဲပစ္စည်းပမာဏအရဒီလူဟာအစ္စလာမစ်စစ်သွေးကြွဝါဒီနဲ့ဆက်ဆက်တဲ့တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်ဆိုတာပြသနေတယ်လို့ဂျာမနီပြည်ထောင်စုရှေ့နေချုပ်ယုံပြောခွင့်ရကပြောပါတယ်။အဘကာဟာ2015ခုနှစ်ကတည်းကဂျာမနီနိုင်ငံမှာတရားဝင်ဒုက္ခသည်ဖြစ်နေရောက်ရှိနေတာဖြစ်ပြီးတော့သူဟာဆီးရီးယားနိုင်ငံဒမတ်စကပ်စ်ဒေသကဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကနေဒီနေ့လာနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးတော့ပါမယ်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီနေ့ဒီနေ့လာနေစတင်ဆင်ပါတဲ့ဒုတိယအကြိမ်အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲ ACD ကိုအာရှနိုင်ငံပေါင်း34နိုင်ငံနဲ့အရှေ့လယ်ပိုင်းနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်နေပါတယ်။အခုဆွေးနွေးပွဲဟာဒေသတွင်းစိန်ခေါ်မှုတွေကိုကိုက်တွယ်ဖြစ်ရှင်းတဲ့ခိုင်မာအားကောင်းမှုတွေကိုတည်ဆောက်ဖို့အတွက်ဒေသတွင်းနဲ့အာရှတိုက်မှာပါဝင်တဲ့နိုင်ငံတွေအတူတကွတွေ့ဆုံကြတဲ့တခုတည်းသောဆွေးနွေးပွဲဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်။အခုအချိန်ဟာအာရှတိုက်နယ်ကမ္ဘာတဝန်းတာယာဝပြောရေးအတွက်အတူတကွပူးပေါင်းလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဖွင့်ပွဲအမှာစကားပြောကြားချိန်မှာထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကပြောသွားပါရယ်။သိပ္ပံနည်းပညာနဲ့စံသစ်တီထွင်မှုတွေနောက်ပညာရေးနဲ့အစားအစာဆွဲအင်နဲ့ရေလုံလောက်ရရှိစတဲ့ကဏ္ဍ၆ခုမှာဖွံ့ဖြိုးတိုးတက်အောင်လုပ်သွားမယ်လို့ ACD အဖွဲ့အနေနဲ့ကတိပြုထားတာပါဒီဒေသတွင်သဘောဆွေးနွေးပွဲကျင်းပဖို့အတွက်ကတော့2002ခုနှစ်ကတည်းကဒီထိုင်းနိုင်ငံ CHAMKAI မှာသဘောတူခဲ့ကြတာဖြစ်ပေမဲ့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲကို2012ခုနှစ်ကမှကူဝေးနိုင်ငံမှာစတင်ကျင်းပခဲ့တာပါရှင်
ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံကြားနှစ်စဉ်ကျင်းပလေးရှိတဲ့ဘာလီကာတန်ဆေးရေးလက်ချက်မှုအတွင်းနှစ်ဖက်တပ်ဖွဲ့ဝင်ရာပေါင်းများစွာပါဝင်ခဲ့ကြပြီးတော့မြို့တော်မနီလာမြို့ရဲ့မြောက်ဖက်မှာတင်းလာနေကနောက်ဆုံးနေ့အဖြစ်နဲ့လှုပ်ခဲ့တဲ့ဆေးရေးလက်ချက်မှုအတွင်းမှာတကယ်ကြီးအစ်စ်တွေကိုအသုံးပြုပြီးတော့လေ့ကျင့်ခဲ့ကြပါတယ်။အခုလိုအကြီးစားဆေးရေးလက်ချက်မှုကသူတာဝန်ယူမဲ့သမရသက်တမ်း6နှစ်တာကာလအတွင်းမှာနောက်ဆုံးအကြိမ်လှုပ်တာဖြစ်ပြီးတော့ဒစိတ်တစ်ပိုင်းအားဖြင့်တော့ဒါဟာတရုတ်နိုင်ငံကိုစိတ်အနှောက်အယှက်မဖြစ်စေချင်တဲ့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေးကပြောပါတယ်။ဒါပြင်အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းအမေရိကန်နဲ့ပူးတွဲပြီးကင်းလည်တာတွေရေတက်စည်းလက်ကျင့်မှုအစီအစဉ်တွေကိုလည်းရပ်ဆိုင်းထားလိုက်တယ်လို့အမေရိကန်စစ်တပ်ကပြောလိုက်တဲ့အကြောင်းဖိလစ်ပိုင်ကာကွယ်ဝန်ကြီးကလည်းပြောပါတယ်ဖိလစ်ပိုင်သမ္မတတစ်ကရင်းတီးတီးပြောဆိုတာတွေလတ်တော်ကြာဖြစ်ခဲ့ပြီးတဲ့နောက်စည်းပူပေါင်းဆောင်ရွက်မှုတွေပထမဆုံးအကြိမ်ရပ်ဆိုင်းလိုက်တာလည်းဖြစ်ပါတယ်ဒါပြင်အမေရိကန်တပ်တွေနဲ့နှစ်စဉ်ပူးတွဲလှုပ်ဆောင်နေတဲ့စည်းလက်ကျင့်မှု28ခုကိုလည်းသမ္မတဒူတာတွေကရပ်ဆိုင်းနေတယ်လို့ဖိလစ်ပိုင်ကာကွယ်ဝန်ကြီးလိုရန်ဇာနာကပြောပါတယ် FIBLEX 33လို့ခေါ်တဲ့ဖိလစ်ပိုင်နဲ့နိုင်ငံနှစ်စဉ်ပူးပေါင်းစည်းလက်ကျင့်မှုအတွင်းမှာအမေရိကန်တပ်ဖွဲ့ဝင် 1,100 နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင် 400 ပါဝင်ပြီးတော့ပြဿနာတွေကိုပူးတွဲဖြေရှင်းတဲ့နေရာမှာမဟာမိတ်တပ်ဖွဲ့တွေစည်းရေးအသည့်အနေထားတိုးတက်အောင်ရည်ရတာဖြစ်သလိုနိုင်ငံသားသမိုင်းဝင်ဆက်ဆံရေးပိုပြီးခိုင်မြဲအောင်လှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်ငါးဖက်လီတွေဟာတောင်ကိုရီးယားကမ်းခြေစောင်းအဖွဲ့တင်မော်ဒစင်ကိုဝင်တိုက်ပြီးနှိမ့်မြောက်အောင်လုပ်ခဲ့တယ်လို့ဆိုပြီးဒီကိစ္စတရုတ်ဆူရကိုတင်ဝင်တိုင်ကြားစာပို့ထားတဲ့အကြောင်းတောင်ကိုရီးယားဆူရအရာရှိတွေကဒီကနေ့ပြောပါရယ်တောင်ကိုရီးယားနိုင်ငံအနောက်ဖက်ကမ်းရိုးတန်းမှာတရားမဝင်ငါးဖက်နေတယ်လို့တန်တရားရှိတဲ့တရုတ်ငါးဖက်လီအစင်း40ကိုရပ်တန့်မှုတောင်ကိုရီးယားကမ်းခြေစောင်းတာဝန်ရှိသူတွေကစူးစမ်းချင်းပြီးခဲ့တဲ့တောက်ကြနေတော့ကဒီတောင်ကိုရီးယားကမ်းခြေစောင်းတင်မော်နှိမ့်မြောက်ခဲ့တာပါဒီဖြစ်ရမှာထိခိုက်သေးဆုံးတာတော့မရှိခဲ့ဘူးလို့တောင်ကိုရီးယားကမ်းခြေစောင်းတပ်ဖွဲ့ကပြောပါရယ် တရုတ်ငါးဖက်လေ25အထိကမ်းခြေဆောင်တင်မောကိုဝင်တိုက်ချိန်မှာကမ်းခြေဆောင်တပ်ဖွဲ့အရာရှိတဦးသာတင်မောပေါ်မှာရှိပြီးအဲ့ဒီလူရေထဲကိုခုန်ချခဲ့ရပြီးတော့တခြားကမ်းခြေဆောင်တပ်ဖွဲ့ဝင်တွေကသူ့ကိုကယ်တင်ခဲ့ရတာပါနောက်ထပ်ကမ်းခြေဆောင်အရာရှိ10ဦးကတော့တရုတ်ငါးဖက်လေတစည်းကိုစစ်ဆေးနေခဲ့တာဖြစ်တယ်လို့ဒီကမ်းခြေဆောင်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုတောင်ကိုရီးယားကမ်းခြေဆောင်တင်မောနှိမ့်ညွတ်ခဲ့ရတာနဲ့ပတ်သက်ပြီးတောင်ကိုရီးယားနိုင်ငံသားရေးဌာနကတရုတ်ကောင်စစ်ဝင်ချုပ်ကိုတနင်္ဂနွေနေ့မှာဆင့်ခေါ်ပြီးတော့တိုင်ကြားခဲ့တယ်လို့တရုတ်တန်မတ်ကလည်းဒီကိစ္စဆင်မကောင်းဖြစ်ရတယ်ဆိုတော့ကိုတုံ့ပြန်ခဲ့တဲ့အကြောင်းတောင်ကိုရီးယားဝန်ကြီးဌာနကပြောပါတယ်ဖြစ်ပျက်ခဲ့တဲ့အခြေအနေကိုတရုတ်ဆူရတာဝန်ရှိသူတွေကစစ်ဆေးနေပြီးတော့တောင်ကိုရီးယားဆူရအနေနဲ့လောလောဆယ်မှာစိတ်အေးထားဖို့တိုက်တွန်းထားတဲ့အကြောင်းလည်းတရုတ်ဆူရအရာရှိသူကပြောပါတယ်ရှင်
Samsung ကုမ္ပဏီကထုတ်တဲ့ Galaxy Note 7 smartphone တွေဘေးအန္တရာယ်ခင်းတယ်ဆိုတာသိကြစေဖို့အတွက်ထုတ်လုပ်မဲ့ဖုန်းအရေအတွက်ကိုပြန်ပြီးတော့ချိန်ညှိနေတယ်လို့ Samsung ကုမ္ပဏီကပြောပါတယ်။သုံးဆွဲသူဘေးအန္တရာယ်ခင်းရှိဆိုင်ရာတရုတ် American ပြည်ထောင်စုနဲ့တောင်ကိုရီးယားကကြီးကြပ်သူတွေနဲ့ပူးပေါင်းပြီးတော့ Samsung Galaxy Note 7ထုတ်လုပ်မှုကိုဆိုင်းငံ့ထားလိုက်တယ်လို့အမည်မဖော်တဲ့ပစ္စည်းသွင်းသူတဦးကိုကိုးကားပြီးတော့ဒီနေ့တနင်္လာနေ့အစောပိုင်းမှာတောင်ကိုရီးယားရုံးဟပ်သတင်းဌာနကဖော်ပြထားပါတယ်ခင်ဗျာ။
ဒီနေ့2016ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကို Harvard တက္ကသိုလ်က Oliver Hart နဲ့ Massachusetts နည်းပညာဌာနက Bent Holmstrom တို့ကပူးတွဲရရှိသွားပါတယ်။သူတို့နှစ်ဦးလေ့လာဆန်းစစ်ခဲ့တဲ့ Contract Theory ဟာဆိုရင်ဒီလုပ်ငန်းအဖွဲ့အစည်းတွေနဲ့အပြန်အလှန်သဘောတူထားတဲ့ Contract ဆက်ဆံမှုတွေအကြောင်းနဲ့ဒီဆက်ဆံမှုတွေအတွင်းဆုံးရှုံးနိုင်ခြေတွေအပေါ်မှာနားလည်သဘောပေါက်လာစေပါတယ်လို့စုရွေးချယ်ရေးအဖွဲ့ဖြစ်တဲ့ Student Tower Academy သိပ္ပံအဖွဲ့ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။သူတို့ဟာ Contract Theory ဆိုတာကိုပုံဖော်ပေးခဲ့ကြသူတွေလို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်။လုပ်ငန်းကုမ္ပဏီတွေမှာအမှုဆောင်ရရှိကြီးတွေကိုသူတို့ရဲ့စွမ်းရည်အပေါ်မှာအခြေခံပြီးတော့လစာပေးတာအာမခံကြီးဖျက်တောက်တာအာမခံ contract တွေမှာကိုယ့်ဘက်ကစိုက်ပေးရတာအများပြည်သူဆိုင်ရာလုပ်ငန်းတွေရဲ့လက်ပတ်လုပ်ကိုင်မှုတွေကိုပုဂ္ဂလိကပြုလုပ်တာစတဲ့ဒီ contract စနစ်ပုံစံအမျိုးမျိုးအပေါ်မတူကွဲပြားချက်တွေကိုပြည့်ပြည့်စုံစုံသုံးသပ်ထားတဲ့ theory ဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်းနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOR အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲအင်တာနက်ဆက်မျက်နှာဖြစ်တဲ့ bammis.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ကြေညာနယ်ထပ်ပေါင်းပဲတိုက်ရိုက်နားဆင်နေပါတယ်ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုမပြောပြခင်မှာအရင်ဦးဆုံးအမေရိကန်သမ္မတလောင်းစကားစစ်ထုတ်ပွဲအခြေအနေတင်ပြပါမယ်ဒီမိုကရက်သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲအတွင်းတစ်ဖက်နဲ့တစ်ဖက်အခြေတင်ပြောဆိုခဲ့ကြပါတယ်။အမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာစကားလုံးတွေတုံပြီးနှိမ်ချပြောဆိုထားတဲ့ Mr. Trump ရဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်ရက်ပိုင်းအတွင်းမှာပဲ Missouri ပြည်နယ် St. Louis မှာစကားစစ်ထိုးပွဲကျင်းပခဲ့တာပါ။ VOA သတင်းတော့ဂျင်မန်လုံးပြပို့တဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါ။
စကားစစ်တော်ပွဲစတင်ချိန်မှာပဲသမရလောင်းတွေတဦးနဲ့တဦးအစင်လာရလက်ဆွဲနှုတ်ဆက်တာမျိုးမရှိတာကြောင့်ဒီသမရလောင်းတွေကြားသဘောထားတင်းမာမှုအခြေအနေကိုတွေ့မြင်နိုင်ပါတယ်။လွန်ခဲ့တဲ့17နှစ်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးရိုင်းရိုင်းဆိုင်ဆိုင်စကားလုံးတွေတုံပြောဆိုခဲ့တာနဲ့ပတ်သက်လို့ Donald Trump ကတောင်းပန်ပါတယ
်။ Yes, I'm very embarrassed by it. I hate it, but it's locker room.
ဒီစားနဲ့ပတ်သက်လို့ကျွန်တော်အနေနဲ့တိတ်ကိုစိတ်ကတိကောက်ဖြစ်ရတယ်လို့ဒါကိုမုန်းလဲမုန်းမိပါတယ်။ဒါပေမဲ့လည်းဘယ်သူမှမကြားနိုင်တဲ့အခြေအနေမျိုးမှပြောခဲ့တာ
ပါ Mr. Trump အနေနဲ့သမ္မတတယောက်မဖြစ်ထိုက်ဘူးဆိုတာကိုဒီဗီဒီယိုကတက်သေးပြနေပြီးဒါဟာအမျိုးသမီးတွေလက်တင်ညွယ်ဘွားတွေမွတ်စလင်တွေအပေါ်စော်ကားပြောဆိုမှုတွေကနောက်ဆုံးထွက်ပေါ်လာတဲ့သဘောထားမှတ်ချက်ဖြစ်ကြောင်း Mrs. Clinton ကပြောပါတယ
် So this is who Donald Trump is and the question for us the question
Donald Trump ဘယ်လိုလူစားမျိုးလဲဆိုတာရုပ်လုံးပေါ်လာတာဖြစ်ပြီးတော့ကျမတို့အတွက်တစ်ခါတိုင်းပြည်အတွက်ကျမတို့ဟာဒီလိုလူစားမျိုးမဟုတ်ဘူးဆိုတာကိုပြသရမှာဖြစ်ပါတယ
်ဒီစကားစစ်ထိုးပွဲတစ်လျှောက်လုံး Mrs. Clinton ဟာလူလိန်တယောက်တခါမကောင်းဆိုးဝါးဖြစ်တယ်လို့တောင် Mr. Trump ကပြောဆိုပါတယ်ဒါအပြင်နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင် email server တစ်ခုအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့လည်းသူကဝေဖန်ပါတယ
် If I win I am going to instruct my attorney general to get a special
ကျွန်တော်သာနိုင်ရမယ်ဆိုရင်တော့ရှေ့နေကြုတ်ကနေတဆင့်အထူးအဆိုရရှေ့နေတွေကိုဒီအခြေအနေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခိုင်းတော့မှာပါ။ဘာလို့လဲဆိုတော့လိန်ညာမှုတွေဥပဒေတမြင်တွေအများကြီးရှိနေနိုင်တာကြောင့်ပါ
။ Mrs. Clinton ကလည်
း Everything he just said is absolutely false but I'm not surprised. It's just off the
သူပြောသွားတာတွေအားလုံးဟာလုံးဝအမှားတွေကြီးပါ။ကျွန်မအံ့ဩမသင့်တော့ပါဘူး။အရန်ကိုကောင်းတာကတော့ဒီလိုစိတ်လိုက်မှန်ပါပြုမှုတတ်တဲ့ Donald Trump လို့လူမျိုးတစ်ယောက်ဟာကျွန်မတို့နိုင်ငံရဲ့အကြီးအကဲဖြစ်နေတာပါပဲ။
Donald Trump ကအခုလိုတုံ့ပြန်ပါတယ
် Because you'd be in jail
ဘာလို့လဲထောင်ထဲဝင်နေရမှာဆိုလို့လား
ရွှေပြောင်းအခြေချလာမဲ့မွတ်စလင်တွေကိုလက်ခံသွားမှာမဟုတ်ဘူးဆိုတော့ Mr. Trump ရဲ့သဘောထားနဲ့ပတ်သက်ပြီးတော့လဲ Mrs. Clinton ကအခုလိုဝေဖန်ပါတယ
် We are not at war with Islam and it is a mistake and it plays
ကျမတို့ဟာအစ္စလမ်ဘာသာနဲ့စစ်ဖြစ်နေတာမဟုတ်ပါဘူးဒီလိုသာလုပ်မယ်ဆိုရင်ကျမတို့ဟာအကြမ်းဖက်သမားတွေဖြစ်စေခြင်းနဲ့ပုံမျိုးလိုက်လုံနေတာဖြစ်သွားနိုင်ပြီးဒါဟာလဲအမှားတစ်ခုပါ
Trump ကအခုလိုတုံ့ပြန်ပါတယ
် It's called extreme vetting. We are going
ဒါကတင်းတင်းကြပ်ကြပ်စစ်စစ်တဲ့သဘောပါ။ဘရက်အိုဘားမားနဲ့ဟီလာရီကလင်တန်တို့ကြောင့်ဆီးရီးယားလိုနိုင်ငံမျိုးကပေါင်းနဲ့ချီတဲ့ဒုက္ခတွေဝင်လာမှာကိုစစ်စစ်သွားမှာပါ
။ရုရှားဟာဒေါ်နယ်ထရမ့်ကိုပိုလိုလားတယ်ဆိုပြီးတော့လဲမစ္စစ်ကလင်တန်ကဆွဆွဲပါတယ်
Russia has decided that it's all in Syria.
Syria ရဲ့မှာရုရှားကလုံးဝဝင်ရောက်စွပ်ဖက်ဖို့ဆုံးဖြတ်ထားတယ်လို့နောင်တက်လာမဲ့အမေရိကန်သမ္မတဟာသူတို့ဖြစ်စေခြင်းနဲ့သူမျိုးဖြစ်လာဖို့လဲဆုံးဖြတ်ထားပါတယ်။တေချာတာကတော့အဲ့ဒါကျမမဟုတ်တာပါပဲ
။ Donald Trump က
I don't know Putin. I think it would be great if we get along with Russia.
Putin ကိုကျွန်တော်မသိပါဘူး။ရုရှားနဲ့သဘောထားချင်းတိုက်ဆိုင်ပြီးအတူပူးပေါင်းဆောင်ရွက်သွားနိုင်ရင်တော့ဒါအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဥပမာ ISIS တွေကိုအတူပူးပေါင်းနှိမ်နင်းသွားတာမျိုးပါ။
သမရလောင်းတွေအနေနဲ့တူးအပေါ်တူးအကောင်းမြင်ပေါ်ကနေပြောဆိုဖို့စကားစစ်တိုးပွဲတယောက်လာတဲ့မဲဆန္ဒရှင်တူးကတောင်းဆိုတဲ့အခါမှာတော့ Mrs. Clinton က
His children are incredibly able and
သူသားသမီးတွေဟာအလွန်တော်ပြီးတော့ကြိုးစားကြပါတယ
် Mr. Trump ကလည်းအခုလိုပြန်လည်ပြောဆိုပါတယ
် She doesn't quit she doesn't give up
သူဟာလက်မြောက်အရှုံးပေးပြီးထွက်သွားမဲ့သူမျိုးမဟုတ်ပါဘူး
သမရလောင်းတွေရဲ့တတိယနဲ့နောက်ဆုံးအကြိမ်စကားဆက်တိုးပွဲကိုတော့အော်တိုဘာလ19ရက်နေ့ကျရင်နီဗားဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါတစ်ဆက်တည်းနားဆင်ရမှာကလာမယ့်နိုဝင်ဘာသမရရွေးကောက်ပွဲမစခင်အခုချိန်ဟာအမေရိကန်နိုင်ငံရေးမှာသမရလောင်းတွေရဲ့စကားဆက်တိုးပွဲရာသီဖြစ်ပါတယ်ဒီစကားဆက်တိုးပွဲတွေဟာသမရရွေးကောက်တဲ့လုပ်ငန်းစဉ်မှာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်ကိုငိမ့်ညံ့ကပြောပြမှာဖြစ်ပါတယ်
So I want to welcome you. ပထမဆုံးသမရစကားစစ်ထိုးပွဲတွေကိုအထက်လွတ်တော်အမတ်ဂျွန်ကနေဒီနဲ့ဒုတိယသမရရစ်ချတ်နစ်ဆင်တို့အကြား1960ခုနှစ်ထွေထွေရွေးကောက်ပွဲမှာကျင်းပခဲ့တာပါ1964 1968 1982ခုနှစ်တွေမှာတော့စကားစစ်ထိုးပွဲမရှိပါဘူး1986ခုနှစ်ကစပြီးတော့အထွေထွေရွေးကောက်ပွဲတိုင်းစကားစစ်ထိုးပွဲနှစ်ခါသို့သုံးခါကျင်းပခဲ့ကြတာပါပရိသတ်ကလည်းများပါတယ်2016ခုနှစ်မှာတော့84တန်းနဲ့1980ပြည့်နှစ်တွေမှာတန်း80ကျော်ရှိပါတယ်။ဖီအားတွေအောက်ကသမရလောင်းတွေကိုနိုင်ငံသားတွေအနေနဲ့အကဲဖြတ်နိုင်တယ်လို့တခါတလေမှာတော့သမိုင်းတွေနဲ့အမားတွေကိုတတ်တည်အဖြစ်မြင်ကြရတာပါ
။ There is no Soviet domination of Eastern Europe.
အမှတ်ရစရာရည်စရာလေးတွေလည်းပါတတ်ပါတယ်
။ You mentioned the Navy for example and that we have fewer ships than we did in 1916. Well Governor, we also have fewer horses and bayonets.Because the nature of our military
ဒါမှမဟုတ်နီးပညာပိုင်းချွေရွေးမှုတွေပါ1986စကားစစ်ထိုးပွဲမှာအတန်ပိုင်းဆိုင်ရာချွေရွေးမှုတွေဖြစ်ပြီးသမရလောင်းတွေ28မိနစ်လောက်ဒီတိုင်းရပ်နေခဲ့ရပါတယ်ဒါရီအလုံးအေးပါပါတယ်စကားစစ်ထိုးပွဲကလုံရက်တွေဟာမဲဆန္ဒရှင်တွေရဲ့စိတ်ကိုပြောင်းစေနိုင်တယ်လို့စစ်တမ်းတွေအပေါ်တက်ရောက်မှုတွေရှိပြီးတော့ငွေကြေးဈေးကွက်တွေကိုလည်းလှုပ်ရှားစေပါတယ်ခင်ဗျာ
ရရှိပြန်ခင်ဒီမိုကရေစီစနစ်မှာအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာဆိုတဲ့အာဏာ၃ရပ်ဟာတိကျလွတ်လပ်ပြီးတော့ပြန်လည်ထိန်းချုပ်နေရပါတယ်အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအုပ်ချုပ်ရေးပိုင်းလို့ခေါ်တဲ့ဒီအစိုးရကိုရောဥပဒေပြည်ရေးပိုင်းဖြစ်တဲ့လွှတ်တော်ကိုပါအနိုင်ရပါတီတရက်ထဲကနေပြီးတော့လွှမ်းမိုးထားတဲ့အခြေအနေဖြစ်နေပါတယ်ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်မှာအစိုးရနဲ့လွှတ်တော်ကြားအပြန်လည်ထိန်းချုပ်နိုင်မယ့်အခြေအနေရှိပါရဲ့လားဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဒီလွှတ်တော်ဖွံ့ဖြိုးရေးဘိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တကိုချုပ်တင်ပေးပို့ထားမယ်ဆိုရင် VOE ကနေပြီးတော့ဒီဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်းတွေကိုချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမိမိရဲ့မှတ်ချက်တွေကိုဝင်ပြီးတော့ရေးထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သတင်းရှင်တွေကိုကြိုးလိုပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါည VOA တိုင်းရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုကြည့်အောင်ပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေကြားသောရဲကင်းစခန်းနဲ့ဌာနချုပ်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မောင်တော်မြို့နယ်မှာလုံခြုံရေးတင်းကျပ်လိုက်ပြီးမောင်တော်မြို့မှာဈေးတွေကျောင်းတွေပိတ်ထားပါတယ်။တစ်ဆက်တည်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းနေဆက်ဒေသလုံခြုံရေးကိုတိုးမြှင့်ထားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်။
ဟ
ုတ်ကဲ့မောင်နှမမျိုးနယ်မှာတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်တည့်ရက်မှာပဲမြန်မာနိုင်ငံနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နယ်စပ်ဒေသတွေမှာလုံခြုံရေးတွေတိုးမြင့်လိုက်ပါတယ်။တင်းငွေတွေနေကတိုက်ခိုက်မှုအတွင်းမှာတော့ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့ဝင်ရောက်တိုက်ခိုက်သူ6ယောက်ကိုအသေနဲ့2ဦးကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မောင်တော်မျိုးမှာညမထွက်ရအမိန်ကိုတိုးမြင့်ထုတ်ပြန်ခဲ့တယ်လို့နယ်စပ်အဝင်ထွက်တွေကိုလည်းတင်းကျပ်ခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။မောင်တော်ကလည်းပြောအရေးပေါ်အခြေအနေတော့ပြောညာထားလို့ပြောပြီးတော့ည9နာရီကမနေ့6နာရီကျတော့ထွက်လို့ပြရပါတော့ဒီမောင်းတော့မြို့မှာလောလောဆယ်မနေ့ကစပြီးတော့ဒီအဝဲအထွက်တွေကိုစားနေတာကပိတ်တာပိတ်တာတော့အခုမြို့ပေါ်မှာဒီဘင်္ဂလီဒီမွတ်စလင်ကဆိုင်ရအလုံးပိတ်တာတော့မြို့ပေါ်တော့တိတ်ဆိတ်ဟိုဒီနေ့ဒီနေ့ဆိုရင်သူစောင်းပွဲတွေတော့ဆက်နေတယ်ဒါပေမဲ့အဲ့လိုလောအကြောင်းစီပါပိတ်တာအရေးပေါ်ကာလဖြစ်လို့လားပုံမှာဖြစ်စဉ်တွေကတော့သူ့ဟာဒီဘာတွေတော့မသိဘူးကတက်တည်းလဲသွားတယ်လာတယ်လို့ကြားတယ်ဒါတွေက
အခြားဒေသခံတယောက်ကတော့မောင်တော်ဒေသကအစ္စလမ်ဘာသာဝင်တချို့ကိုရိုဟင်ဂျာသွေးစည်းညင်ညူရေးအဖွဲ့ RSO ကတင်နန်းပေးထားကြောင်းပြောဆိုပြီးဒီအတွက်စိုးရိမ်နေကြောင်းပြောပါတယ်
။ဟုတ်ကဲ့ကတော့ကျွန်တော်တို့မမြင်ပါဘူးခင်ဗျာ။မြို့ကမြို့မှာရှိရေးလားပဲဒီလိုကမြို့တွင်းကိုသူတို့လုံခြုံရေးယူချက်ပုံစံမျိုးမြင်တွေ့ရပါတယ်ခင်ဗျာ။ဟို RSO ကတော့အကျိုးမှမပေါ့ဘူး။ဒီလိုကကိုယ်တို့ကဘုံလုံးသူတို့ကဒီနေမှာကြည့်တဲ့ဒီကအနည်းမှတစ်ခါကိုသူတို့ကပြင်းပြင်းထန်ထန်လေးအကုန်လုံးတက်ပြီးသားသဘောမျိုးဖြစ်နေတယ်။ညာကိုကျွန်တော်တို့တိုက်ပွဲတွေကစိုးရိမ်နေရတယ်
မင်းကဖြစ်ပေါ်တဲ့တိုက်ခိုက်မှုကို RSO အဖွဲ့လက်ချက်အဖြစ်ဒေသခံတွေကပြောဆိုနေပေမဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ရဲချုပ်ဇော်ဝင်းကတော့ဘသူလက်ချက်ဖြစ်တယ်ဆိုတာကိုအတိမပြုနိုင်သေးကြောင်းသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။တစ်ချိန်တည်းမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်မှာလည်းလုံခြုံရေးတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်တဲ့ Clarion သတင်းဌာနကအေဒီတာဦးတင်ဆိုးကပြောပါတယ်။
ဒီကတော့စစ်တပ်ရဲ့အားစားတာလေဗျာစစ်တပ်ရဲ့စားတာဆိုတာဒီဒီအားနေကြဆောင်တယ်ကဒီကတ္တနာပေါ်ရဲ့အားနေတော့ဘာမှဘသူကဝင်လို့မရဘူးဘသူကထွက်လို့မရဘူးပုံစံမျိုးလို့ထားဟိုဗာလဲပိတ်ဆို့တာတဲ့ပုံစံမျိုးပဲနေတဲ့6လုံးမှာအဲ့ဒီပုံစံတော့လောက်တာလားပြီးတယ်
နိုင်ငံအကြပူးပေါင်းဆောင်ရွက်တဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမအားလတ်တာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဥပဒေနဲ့အညီတုံ့ပြန်ဖို့နဲ့သတိကြီးစွာထားဖြေရှင်းဖို့အတွက်ညွှန်ကြားထားပါတယ်
။ VOA သတင်းတော်ကမိုးစော်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်ထဲမှာပဲမောင်နှုံးမျိုးလုံုံရေးစခန်း၃ခုအကျန်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့ဒေသတွင်းလုံုံတည်ငြိမ်ရေးအတွက်ရခိုင်ပြည်နယ်လွှတ်တော်မှာအရေးတကြီးအဆိုအဖြစ်ဆွေးနွေးသွားဖို့ရှိနေပါတယ်။လက်နက်ကိုင်လုံုံရေးတပ်တွေအသက်ဆုံးရှုံးတဲ့အထိအကျန်းဖက်တိုက်ခိုက်ခံရတာကြောင့်ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံုံရေးအတွက်ထိရောက်တဲ့လုံုံရေးအစီအမံတွေတိုးမြင့်ဆောင်ရွက်ဖို့မောင်နှုံးမျိုးကနိုင်ငံရေးပါတီတွေနဲ့ရခိုင်အမျိုးသားအရေးလှုပ်ရှားသူတွေကပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုနေတာပါ။စုံစမ်းမိများလာတဲ့မဆုမွန်ကပြောပြပါမယ်ခင်ဗျာ
ဟုတ်ပါတယ်အော်တိုဘာလ9ရက်နေ့တနင်္ဂနွေနေ့မနေ့အစောပိုင်းတော့ကရခိုင်ပြည်နယ်မောင်းနော့ခရိုင်အမှတ်တ၄ကြားဆောင်ရဲကိုကဲမှုနယ်မြေတွင်ကကြီးကန်းပြင်ကိုရံကောက်ငခုရနယ်မြေစခန်းတွေကိုလူအုပ်စုနဲ့အကြမ်းဖက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်ကာကင်းတပ်ဖွဲ့ဝင်အရာရှိ2ဦးအပါအဝင်အခြားအဆင့်10ဦးစုစုပေါင်း9ဦးကြာဆုံးခဲ့ပြီးတော့တပ်ဖွဲ့ဝင်အရာရှိ2ဦးအပါအဝင်စုစုပေါင်း5ဦးဒဏ်ရာရရှိခဲ့ပါတယ်2ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီလိုမျိုးဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့တပ်ဖွဲ့တွေကိုအင်အားသုံးတိုက်ခိုက်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေဟာထိတ်လန့်နေကြပြီးတော့ဒေသတွင်းမှာလုံခြုံတည်ငြိမ်ရေးအပေါ်စိုးရိမ်မှုတွေရှိနေတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကမကြခင်ပြန်ဆတင်မဲ့ရခိုင်လွှတ်တော်မှာအရေးတကြီးဆွေးနွေးတင်ပြသွားဖို့စီစဉ်နေတယ်လို့ခိုင်ပြင်းတဲ့လွတ်တော်ကဘူးသီးတော်မြို့နယ်ကိုစလဲဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေဆက်ဒေတာတချို့မှာရှိနေတယ်ကျွန်တော်တို့လုံခြုံရေးအတွက်ကိုကျွန်တော်တို့လွတ်တော်မှာတင်ပြရမယ့်အခြေအနေတွေဖြစ်နေတယ်ဒါတော့ဒီနေဆိုးကတော့ကျွန်တော်တို့ပြည်တော်မှုဆိုးအောင်ပါကျွန်တော်တို့လုံခြုံရေးအတွက်ကိုကျွန်တော်တို့တိုက်တွန်းတော်မှာဖြစ်ပါတယ်အဲ့ဒါကျွန်တော်တို့ရခိုင်ပြည်နယ်ရဲ့နေဆက်ဒေတာတချို့မှာအလွန်တရာမှာအရေးကြီးတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လွတ်တော်ခေါ်လာမယ်ဆိုရင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်လွတ်တော်မှာဆွေးနွေးတော့မယ်လွတ်တော်မှာအစိုးရတင်သွင်းပြီးတော့နေဆက်လုံခြုံရေးအတွက်ကိုတိတိယောက်ယောက်နဲ့ကျွန်တော်တို့တရားဥပဒေစိုးမိုးအောင်ဆောင်ရွက်ဖို့အတွက်ကိုကျွန်တော်တို့တင်ပြသွင်းမယ်ဆိုတာကျွန်တော်စိတ်ကူးထားပါတယ်ဒီနေဆက်ကိုတာဝန်ယူပြီးတော့နော်စောင့်နေတဲ့ဟလာနေချောင်းဆောင်ရေးတပ်ဖွဲ့ရဲ့ဌာနချုပ်ကိုတောင်းမှာဖောက်ထွန်းပြီးတော့သိမ်းပိုက်လိုက်တဲ့သဘောဖြစ်တော့တယ်ဆိုတော့ တော့ပြည်သူလူထုတွေကတအားဆုံးယူတော့တာပေါ့နော်ပြည်သူတွေရဲ့အတန်ကတော့သူစိုးရင်မှုတွေအများကြီးရှိနေပါတယ်အဲကျွန်တော်တို့အခုတော့သူတို့မှာပါတော့တယ်ဒီလက်နက်တွေကိုပြင်လေရရှိဖို့အတွက်ကိုသူတို့ပိုက်ဆိုင်တက်ပြီးတော့လိုက်ချနေတယ်လို့ဒီဒီထင်မှာကျွန်တော်ရေးတက်ဖို့တွေရောအလားတက်မတော်ဖက်ကရောအလားပူပေါင်းမရောအဲ့လိုလုံးနေတယ်လို့ကျွန်တော်သိရပါတယ်ခင်ဗျ
ညမထွက်ရအမိတ်ထုတ်ပြန်လိုက်တဲ့မောင်တော်မျိုးနေတဲ့မှာတက်မတော်ရဲလုံးချုံရေးတွေဘက်ကအင်အားတိုးချဲ့ချထားတယ်လို့ပိုက်ဆိုင်တိုက်ရှာဖွေမှုတွေလည်းလုပ်နေပါတယ်မောင်တော်ဒေသခံလည်းဖြစ်မောင်တော်မျိုးနဲ့ ANP ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကမောင်တော်မျိုးရင်းကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုရှင်းပြပါဗျ။ဟိ
ုကျွန်တော်မောင်တော်မှာ144တက်ထုတ်ထားရတယ်ည8နာရီကနေမနေ့6နာရီထိပါပြည်သူတွေအနေနဲ့တော့ဒါဆိုရင်တော့ခါတွေရှင်းရပါတယ်။အခုကမျိုးပေါ်ကတော့မျိုးနယ်ရေးတက်ဖွဲ့ကအခုလုံခြုံရေးယူထားတယ်နေတွေပါတော့ကျွန်တော်တို့နေဆက်သားတဲ့ဟိုစစ်တဲ့တွေကအနေနဲ့ကျိုးရေးအပြည့်စစ်ယူထားတဲ့သဘောရှိပါတယ်။ဒီမောင်တော်မျိုးမှာကတိုင်းသားဝန်ထပါဝင်လူက5000လောက်ပဲရှိတယ်ဒီလိုအကျက်ဖက်မှုတွေကနောက်ထပ်လည်းဖြစ်လာမယ့်သဘောရှိပါတယ်ကျွန်တော်တို့ဒီထက်ပိုပြီးဆိုးလာမယ့်အနေအထားရှိတဲ့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အများဆုံးကူညီဆောင်ရွက်ပေးစေချင်ပါတယ်ခင်ဗျာ
အခုလိုလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်ဒေသတွင်းလုံခြုံရေးစိုးရိမ်စရာအနေအထားဖြစ်လာတယ်လို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအနေနဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးကိုပို့ပြီးတော့မှစနစ်တကျထိထိရောက်ရောက်အကာအကွယ်ပေးဖို့ကိုလည်းရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူးအောင်ကလည်းပြောပါတယ်
ကျွန်တော်တို့စိုးရိမ်ဆုံးချက်ကတော့ပါလဲဆိုတော့ရက်ဖက်ဆိုင်ရာပြစ်မှတ်တွေကိုကျွန်တော်တို့တိုက်ခိုက်လာပါကျွန်တော်တို့ဆိုရင်လည်းအဲ့ဒီအချက်ပေါ်မှာကျွန်တော်တို့အစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိတာဖြည့်ရှင်းဆောင်ရွက်ဖို့လိုအပ်တယ်နောက်ပြီးတော့နှစ်နိုင်ငံပြည့်နေဆက်ကြော်ပြီးတော့ဖြတ်ကျော်လာတဲ့ပြဿနာကြီးဖြစ်တဲ့ကြောင့်ဒီကိစ္စကိုပေါ့နော်စံတမန်ရေးရလဲတော့ကျွန်တော်တို့ရှင်းပြပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်တယ်နောက်တစ်ဖက်မှာလည်းနိုင်ငံတကာကဒါဟာဒီမိုကရေစီနဲ့လူ့ခွင့်ရေးပြဿနာတွေမကဘူးဒါဟာကျွန်တော်တို့ရက်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်လာနိုင်တဲ့အခြေအစဖြစ်တယ်ကျွန်တော်တို့ဒေသတစ်ခုလုံးရဲ့ပြည်ရင်းရေးကိုလုံခြုံရေးကိုချင်းချောက်လာနိုင်တဲ့ကိစ္စကြီးဖြစ်တဲ့ဆိုတဲ့ဟာနိုင်ငံတကာကိုသဘောပေါက်နားလည်အောင်ကျွန်တော်တို့ရှင်းပြထားတယ်လို့ကျွန်တော်မြင်တယ်ပေါ့
တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းနှုံမြို့နယ်သားမကရခိုင်ဒေသရင်းကနေဆက်လမ်းကြောင်းနေမှာပါလုံခြုံရေးတင်းကျပ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်သူတွေယူဆောင်သွားတဲ့လက်နက်ခဲယံတွေပြန်လည်ရရှိဖို့ပြစ်မှုကျူးလွန်သွားတဲ့သူတွေအမြန်ဆုံးဖမ်းဆီးရမိအရေးယူနိုင်မှုနောက်ရခိုင်ပြည်နယ်တွင်းကနယ်မြေဒေသတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးအတွက်တပ်အင်အားတွေထပ်မံဖြည့်တင်းထားပြီးတော့နယ်မြေကန်တပ်မတော်စစ်ကြောင်းတွေနဲ့ရဲလုံခြုံရေးတွေပူးပေါင်းပြီးတော့နယ်မြေရှင်းလင်းတာကိုအရှိန်အဟုန်မြင့်ဆောင်ရွက်နေတယ်ဆိုတာကိုမြန်မာနိုင်ငံရဲတပ်ဖွဲ့ချုပ်ရဲချုပ်အပါအဝင်ပြန်ကြားရေးပြည်ထရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနနိုင်ငံခြားရေးဝင်ကြီးဌာနနဲ့သာသနာရေးနဲ့ယဉ်ကျေးမှုအပါအဝင်ဝင်ကြီးဌာနတာဝန်ရှိသူတွေဘက်ကသတင်းစာရှင်းလင်းပြီးတော့ပြည်သူကိုအသိပေးပြောဆိုထားပါတယ်ရှင်
မဆုမွန်စုံစမ်းတင်ပြခဲ့တာပါအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia 77 ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
။နိုင်ငံတွေကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယကျင်းစကားစစ်ထိုးပွဲမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနဲ့ဝေဖန်ကြပါရတယ်။ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအငင်းပွားစရာဖြစ်ခဲ့တဲ့ကိုပိုင်အီးမေးလ်ဆာဗာသုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Republican သမ္မတလောင်း Donald Trump ကအပြင်းထန်ထက်ပြီးတော့ဝေဖန်သွားတယ်လို့ Mrs. Clinton ကတော့အမျိုးသမီးတွေနဲ့ပတ်သက်ပြီး Trump ရဲ့ရိုင်းရိုင်းပြပြပြောဆိုတာတွေကိုထောက်ပြဝေဖန်သွားခဲ့ပါတယ်ရှင်။Matthew Hurricane မုန်တိုင်းတန်ခံလိုက်ရတဲ့ Haiti နိုင်ငံမှာတော့ပြန်လည်တိဆောက်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်နေပါပြီ။မုန်တိုင်းကြောင့် Haiti နိုင်ငံမှာလူတွေရာနဲ့ချီသေဆုံးခဲ့ကြတာပါ။ Haiti နိုင်ငံကဘေးဒုက္ခကယ်ဆယ်ရေးဗဟိုဌာနချုပ်အထက်မှာတော့တာဝန်ရှိသူတွေဟာကယ်ဆယ်ရေးလုပ်ငန်းတွေနဲ့အလုပ်ရှုံနေကြပြီးမုန်တိုင်းတန်ခံလိုက်ရတဲ့နေရာတွေကို truck ကားတွေနဲ့ဆန်တွေပေးပို့သွားဖို့အတွက်လုပ်ဆောင်နေကြပါရဲ့ရှင်။ပါရှန်ပင်လယ်ကွေတဲ့ကအမေရိကန်စစ်သည်မော်တစီရှိရာနေရာဘက်ကိုယီမန်နိုင်ငံကဟူသီတပုံတွေထိန်းချုပ်တဲ့နေမြေတွေကနေမစ်ဆိုင်းဒုံးကြီးနဲ့ဆင်ပစ်လုခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောပါရတယ်။တနင်္ဂနွေနေ့ကအဲ့ဒီဒုံးကြီးတွေကျလာပေမဲ့အမေရိကန်စစ်သည်မော် USS Mason ကိုလာထိမှန်တာတော့မရှိခဲ့ဘူးလို့အမေရိကန်စစ်ဘက်အရာရှိတွေကပြောပါရတယ်။ဒီမစ်ဆိုင်းဒုံးကြီးတွေဟာအမေရိကန်စစ်သည်မော်ကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။ဒီနှစ်2016ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ Harvard တက္ကသိုလ်က Oliver Hart နဲ့ Massachusetts နည်းပညာတက္ကသိုလ်ဌာနက The Bent Holmstrom တို့ပူးတွဲရရှိသွားပါရရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမခင်ဖြူတွေးပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လွှင့် engineer ကတော့ Joe Gay ဖြစ်ပါတယ်။ VOA American တိုင်းညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16.25ရိုးကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.